ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေလာရောက်စုံစမ်းခွင့်ပေးမယ်ဆိုပြီးမြောက်ကိုရီးယားဘက်ကကန့်လန့်ထားတဲ့အကြောင်းကုလအရာရှိတို့ကပြောပါတယ်။မြောက်ကိုရီးယားလူခွင့်ရဲ့အခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးမာဇူကီဒရန်စမန်နဲ့မြောက်ကိုရီးယားအရာရှိတွေတွေ့ဆုံဆွေးနွေးပွဲအတွင်မြောက်ကိုရီးယားဘက်ကအခုလိုကန့်လန့်ခဲ့တာပါ။ဒီသတင်းပတ်ကုန်ပိုင်းမှာမစ္စတာဒါရူစမန်အနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်တဲ့အစင်ခန်းစာတစ်ခုကိုထုတ်ပြန်ဖို့ရှိနေပြီးအဲ့ဒီအစင်ခန်းစာထဲမှာမြောက်ကိုရီးယားလူ့အခွင့်အရေးအခြေအနေတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားကိုနိုင်ငံတကာယာဆွေးမှုခုံရုံး ICC ကိုလွှဲပြောင်းပေးဖို့အကြံပြုထားပါတယ်။အခုလိုအကြံပြုချက်နဲ့ပတ်သက်ပြီးရုတ်သိမ်းပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုထားတယ်လို့ကုလအရာရှိတို့ကပြောပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုအနေနဲ့လာရောက်လဲပတ်ဖို့ကန့်လန့်ထားတာနဲ့ပတ်သက်ပြီးချိတ်ဆက်မှုရှိတယ်ဆိုတာမျိုးကိုတော့ပြောဆိုမထားပါဘူး။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့နွေဘာလနှောင်းပိုင်းမှာကုလလုံခြုံရေးကောင်စီအနေနဲ့မဲခွဲဆုံးဖြတ်ဖို့ရှိနေပြီးမြောက်ကိုရီးယားရဲ့မဟာမိတ်တရုတ်နိုင်ငံကတော့ဒီဆုံးဖြတ်ချက်အပေါ်ကန့်ကွက်သွားမယ်ဆိုပြီးအရေးအမှုပြောကြားထားပါတယ်ရှင်။